မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုစတန့်ကျင်တဲ့အနုနီးနဲ့အာဏာဖီဆန်လှုပ်ရှားမှုစီဒီအမ်မှာပါဝင်ပြီးလုပ်ငန်းခွင်မဝင်ရောက်ပဲနေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းခွင်ကိုပြန်ဝင်ရောက်ဖို့လက်ရှိအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကမနေ့ကတိုက်တွန်းလိုက်ပါတယ်အဲ့ဒီလိုမြမရုပ်မြင်တန်ကြားကတစင်းထုတ်ပြန်ချက်မှာနိုင်ငံဝန်ထမ်းတွေဟာနိုင်ငံတော်ရန်ရာတစ်ခုလုံးကိုကောင်းမွန်စွာတပ်ဝင်လှုပ်ရှားနေစေရန်ဆောင်ရွက်နေကြသူတွေဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ဒါ့အပြင်နိုင်ငံရေးစီးပွားရေးစနစ်တွေနဲ့အစိုးရတွေဘယ်လိုပြောင်းပြောင်းနိုင်ငံတော်ရန်ရာအစီမပြတ်စေဖို့ဆောင်ရွက်ကြရတယ်လို့လည်းဖော်ပြထားပါတယ်။ဝန်ထမ်းဥပဒေနဲ့ကျင့်ဝတ်အရာသက်ဆိုင်တဲ့စည်းကမ်းတွေဖောက်ပြမှုနဲ့တာဝန်ပြက်ကွက်မှုတွေရှိရင်အရေးယူနိုင်ပါတယ်လို့လည်းပြောပါတယ်။တာဝန်ထမ်းဆောင်မှုပြက်ကွက်မှုကပြစ်မှုမြောက်နိုင်ကြောင်းနဲ့ဥပဒေကြောင်းအရအရေးယူဆောင်ရွက်နိုင်ကြောင်းလည်းဖော်ပြထားပါတယ်။အတိပေးကြေညာချက်လိုသုံးနှုန်းထားတဲ့အဲ့ဒီစစ်အုပ်ချုပ်ရေးကောင်စီရဲ့ကြေညာချက်မှာပြက်ကွက်မှုကိုအရေးယူနိုင်ပြစ်မှုမြောက်နိုင်အရေးယူဆောင်ရွက်နိုင်ဆိုတဲ့အသုံးနှုန်းတွေသာသုံးနှုန်းထားတာကိုတွေ့ရှိရပြီးဘယ်လိုအရေးယူဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျဖော်ပြထားခြင်းမရှိပါဘူးခင်ဗျ။